Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ31ရက်ပုဒ်ထူနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို line to meter 7.19 နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူတွေနဲ့ကျွန်တော်ကြော်သိမ်းကြည့်နေမှာပါ။ Syria မှာ AS အဖွဲ့အစစ်မြေခေါင်းဆောင်တို့ကိုပိတ်မှတ်ထားပြီးလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ American ကာကွယ်ရေးဌာနကပြောပါတယ်။21ရာစုပင်လယ်ညီလာခံကိုနေပြည်တော်မှာဒီကနေ့စတင်ကျင်းပပြီးအလင်းရောင်တန်းတဲ့အနာဂတ်ရဲ့ပေါ်ထုတ်ကြပါစို့လို့ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းပြောဆိုသွားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ကမ္ဘာရေးရာတွေမှာ American နဲ့ပေါင်းပြီးပိုပြီးကြီးမားတဲ့တာဝန်ယူဖို့နိုင်ငံသားဝန်ကြီး John Kerry ကတိုက်တွန်းပြောဆိုပါတယ်။ဒီသတင်းတွေနဲ့တူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြည့်ရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းတွေထဲမှာတော့27ရာစုပင်လုံးပြည်တော်စုငင်းချိုင်းရင်ညီလာခံစတင်ကျင်းပတဲ့ပထမရက်ဒီမိကွန်ပြောကြရမှာတနိုင်ငံလုံးအပြစ်ခတ်ရဆယ်ရေးစာချုပ်နဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုပြောပါဗျာ။တနိုင
်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆယ်ရေးဆိုင်ရာသဘောတူညီစာချုပ် Nationwide Ceasefire Agreement NCA
အပြည့်စုံကိုသတင်းတွေအပြီးမှကြားကြရမှာပါဒါအပြင်ငင်းချင်းရေးညီလာခံနဲ့ပတ်သက်ပြီးပြည်တွင်းပြည်ပနဲ့တိုင်းသာခေါင်းဆောင်တွေရဲ့အမြင်သဘောထားတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မှခင်ဗျူထွေးတို့ကပြောပြပေးပါမယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာ IS အစွန်းရောက်အဖွဲ့ရဲ့အဆင့်အမြင့်ဆုံးခေါင်းဆောင်တို့ကိုပိတ်မှတ်ထားပြီးညွန်မောင်းအဖွဲ့ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်ဒါပေမဲ့အဲ့ဒီလူတည်သွားပြီဆိုတာမျိုးဆက်မပြောတော့ဘဲဒီတိုက်ခိုက်မှုရဲ့ရလဒ်ဟာစစ်သွေးကြောအဖွဲ့ကအပြင်းထန်ထိုးနှက်မှုတစ်ခုဖြစ်ပွဲရှိတယ်လို့ပဲပြောပါတယ်။အဘူမိုဟာမက်အယ်အက်ဒနာနီတည်သွားပြီဆိုတာကို IS အဖွဲ့ကအင်္ဂါနေ့မှာကြေညာပါတယ်။အာလပိုမြို့ကိုတိုက်ခိုက်နေတာကိုပြန်တိုက်နေတဲ့စစ်စင်ရေးတွေကိုစစ်ဆေးနေရင်တည်ဆုံသွားတာလို့ပဲပြောပါတယ်။အက်ဒနာနီဟာ IS အဖွဲ့ရဲ့မဝင်ခင်တုန်းကအယ်ဂိုင်ဒါအကြမ်းဖက်ကွန်ရက်ရဲ့ထင်ရှားတဲ့အဖွဲ့ဝင်တစ်ဦးဖြစ်ပြီး IS ခေါင်းဆောင်အဘူဘီဂါအယ်ဘက်ဒါဒီဘီရင်ဒုတိယခေါင်းဆောင်ဖြစ်သူကိုယူဆထားကြတာပါ။အကြံဖက်ဝါရီလူတန်းများရှိသူစီရင်ထဲမှာအက်ဒနာနီကိုကုလသမဂ္ဂကထည့်ထားပြီးဗန်နာငွေကြေးပိုင်းကန့်သက်အရေးယူထားပြီးတော့သူဟာစီးရီးယားက IS အဖွဲ့ရဲ့ခေါင်းဆောင်ပြင်ပလုပ်ငန်းတွေရဲ့အကြီးအကဲဖြစ်ဖော်ပြထားပါတယ်။အက်ဒနာနီကိုဖမ်းမိအောင်သတင်းပေးနိုင်ရင်အမေရိကန်ဒေါ်လာ5သန်းပေးမယ်ဆိုပြီးတော့အမေရိကန်နိုင်ငံခြားရေးဌာနကလည်းစုငွေထုတ်ထားတာပါ။အယ်ဘပ်အယန်နာကလေကြောင်းတိုက်ခိုက်မှုမှာအက်ဒနာနီတေဆုံသွားသလားဆိုတာကိုပန်တဂွန်စစ်ဌာနချုပ်ကစမ်းစစ်လေ့လာနေပါတယ်။
ဆီးရီးယားနိုင်ငံတိုက်ပွဲတွေအတွင်းဒါရုလက်နက်တွေကိုတရားမဝင်အသုံးပြုခဲ့ကြတဲ့သမရအာဆက်အစိုးရနဲ့အာရစစ်သွေးကြွအဖွဲ့တွေအနေနဲ့ဘယ်လိုရေးယူဆောင်ရွက်မှုတွေနဲ့ကြုံတွေ့ရနိုင်မလဲဆိုတဲ့အလားအလာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှစတင်ဆွေးနွေးနေကြပါတယ်။ဒီကနေ့စတင်တဲ့လုံခြုံရေးကောင်စီဆွေးနွေးမှုတွေကိုတော့ဒါရုလက်နက်တားမြေဆိုင်ရာအဖွဲ့ OPCW ရဲ့ပူးရဲစုံစမ်းစစ်ဆေးရေးအဖွဲ့ကလေ့လာထားတဲ့အစဉ်ကစားကိုအဓိကအခြေခံပြီးတော့ဆွေးနွေးကြတာပါ။2014ခုနှစ်ကနေ2015ခုနှစ်အတွင်းဆီးရီးယားနိုင်ငံကဒေသ9ခုမှာဖြစ်ပွားခဲ့တဲ့ဓာတ်လက်နက်သုံးတိုက်ခိုက်မှု9ခုကိုအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကဒီလေ့လာသုံးသပ်တင်ပြထားတာပါဒီဖွဲ့ရဲ့လေ့လာချက်ကအရာကတော့ဒီအစိုးရကကလိုရင်းတန်းငွေသုံးတိုက်ခိုက်တာနှစ်ကြိမ်ရှိခဲ့ပြီးတော့အာရစစ်သွေးကြွအဖွဲ့ကတော့ကန့်တက်ပါဝင်ပြီးအရေးပြားကိုလောင်စေတဲ့စိတ်တန်းငွေသုံးတိုက်ခိုက်တာတစ်ကြိမ်ရှိခဲ့တယ်ဆိုတော့ခိုင်လုံတဲ့တပ်တွေထောက်ထားတွေရှိတဲ့အကြောင်းပြောပါရစေကျန်တဲ့ဓာတ်လက်နက်သုံးတိုက်ခိုက်မှု6ခုနဲ့ပတ်သက်လို့တော့ဘယ်ဖွဲ့တွေကတိုက်ခိုက်တာဖြစ်ပြီးအဲ့ဒီတိုက်ခိုက်မှုတွေအတွင်းမှာကလိုရင်းတန်းငွေသုံးခဲ့သလားဆိုတာကိုတော့အတိအကျမပြောနိုင်သေးတဲ့အကြောင်းစုံစမ်းစစ်ဆေးရေးအဖွဲ့ကပြောပါတယ်အခုလိုအတိအကျမပြောနိုင်သေးတဲ့တိုက်ခိုက်မှု6ခုတည်းက3ခုကိုနောက်ထပ်စုံစမ်းစစ်ဆေးတာတွေလုပ်နိုင်ရင်အကျိုးရှိနိုင်တဲ့အကြောင်းလည်းဒီဖွဲ့ကပြောဆိုထားပါတယ်ရှင
်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ထက်လူတော်ရွေးကောက်ပွဲတွေမှာပြန်ပြီးရွေးခံရဖို့ကြိုးစားနေတဲ့ Republican ထက်လူတော်မှဂျွန်မက်ကေးနဲ့မာကိုရူဘီယိုတို့ဟာအင်္ဂါနေ့ကလုပ်တဲ့ပါတီတွင်းအကြိုရွေးချယ်ပွဲတွေမှာအသီးသီးနိုင်ရသွားကြပါတယ်အသက်80အရွယ်ဂျွန်မက်ကေးဟာ Arizona ပြည်နယ်ထက်လူတော်အမတ်ဖြစ်6ကြိမ်မြောက်သက်တမ်းအတွက်ပြန်ပြီးရွေးခံမှာပါတီပါတီကသူ့ရဲ့ပြိုင်ဘက်ကိုအခုအကြိုရွေးချယ်ပွဲမှာနိုင်ရတာဖြစ်ပြီးဒီမိုကရက်တစ်ပါတီဘက်ကအန်ကီလ်ပက်ထရစ်နဲ့နိုဝင်ဘာအထူးရွေးကောက်ပွဲမှာပြန်ရမှာပါရီပက်ဘလီကန်ပါတီကိုစားပြုသမ္မတလောင်းရွေးချယ်ပွဲမှာအရေးနိုင်ထားတဲ့မာကိုရူဘီယိုကတော့ဖလော်ရီဒါပြည်နယ်မှာသူ့ရဲ့ပြိုင်ဘက်အိမ်ဆောက်လို့ရလုပ်ငန်းရှင်တန်းကြွယ်တဲ့ထေကြီးကာလော့စ်ဘရက်ကိုအခုအကြိုရွေးချယ်ပွဲမှာနိုင်ရပြီးဒီမိုကရက်တစ်ပါတီဘက်ကလက်ရှိအောက်လွှတ်တော်အမတ်ပက်ထရစ်မာဖီနဲ့အထက်လွှတ်တော်အမတ်နေရာအတွက်ရှင်ပြိုင်ရွေးခံရမှာပါဖလော်ရီဒါပြည်နယ်မှာပဲဒီမိုကရက်တစ်ပါတီအောက်လွှတ်တော်အမတ်နေရာအကြိုရွေးချယ်ပွဲမှာနိုင်ငံလုံးဆိုင်ရာပါတီကော်မတီ DNC ဥက္ကဋ္ဌအဖြစ်ကနေလွန်ခဲ့တဲ့တစ်လကနှုတ်ထွက်ခဲ့ရတဲ့လက်ရှိအောက်လွှတ်တော်အမတ်ဒက်ဘီဝက်ဇမန်ရှုစ်ပဲအနိုင်ရသွားပါတယ်။ကွန်ဂရက်လွှတ်တော်ရွေးကောက်ပွဲတွေကိုသမ္မတရွေးကောက်ပွဲနဲ့တရက်တည်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမှာပါ။အထက်လွှတ်တော်အမတ်နေရာ3ပုံတစ်ပုံနဲ့အောက်လွှတ်တော်အမတ်နေရာ435နေရာစလုံးတွေရှင်ပြန်ရွေးခံကြရမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအီလီနွိုင်းနဲ့အရီဇိုနာပြည်နယ်တွေကမဲဆန္ဒရှင်မှတ်ပုံတင်စနစ်တွေကိုမကြသေးခင်ကစိုက်ဘာကနေထွင်းဖောက်ခိုးဝင်တာဟာရုရှားနိုင်ငံရဲ့လက်ချက်ဖြစ်မယ်လို့အမေရိကန်တာဝန်ရှိသူတွေကတန်တရားရှိနေပါတယ်။အဲ့ဒီဖြစ်ရဲ့ကြောင့်ဒီပြည်နယ်နှစ်ခုကတင်းစီထားတဲ့အချက်လက်တွေကိုရက်တော်ကြာပိတ်ပစ်ထားရတာပါ။အီလီနွိုင်းပြည်နယ်မှာစိုက်ဘာတိုက်ခတ်ခံရတာကတော့အဆိုးဆုံးဖြစ်ပါတယ်။လူမှုဖလှယ်ရေးနံပါတ်တွေနဲ့ယင်မောင်းလိုင်စင်နံပါတ်တွေအပါအဝင်မဲဆန္ဒရှင်နှစ်သိန်းလောက်အထိရဲ့ကိုရီးအချက်လက်တွေကိုဟက်ကာတွေရသွားတာပါ။ဒီတိုက်ခိုက်မှုတွေကြောင့်အမေရိကန်နိုင်ငံတော်ကရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေအနေနဲ့ကွန်ပျူတာလုံခြုံရေးစနစ်တွေကိုပို့ပြီးတော့ကောင်းမွန်အောင်လုပ်ထားကြဖို့ FBI ကသတိပေးချက်ထုတ်ပြန်ထားပါတယ်။ Democratic Party နိုင်ငံလုံးဆိုင်ရာကော်မတီ DNC ရဲ့ကွန်ပျူတာစနစ်တွေကိုထွင်းဖောက်ခိုးဝင်ခံရပြီးတဲ့နောက်အခု Illinois နဲ့ Arizona ပြည်နယ်တွေမှာ Cyber တိုက်ခိုက်ခံရတာပါ။ DNC ကွန်ပျူတာစနစ်တွေကို Cyber တိုက်ခိုက်ခံရတာကနေစိတ်မသက်မသာဖြစ်စရာ email တွေထွက်လာတာကြောင့် DNC အကြီးအကဲ Debbie Wasserman Schultz နှုတ်ထွက်ပေးလိုက်ရပါတယ်။DNC ကိုစိုက်ဘာကနေတိုက်ခိုက်တာဟာရုရှားအစိုးရနဲ့ဆက်ဆက်ရှိသူတွေရဲ့လက်ချက်ဖြစ်ပွဲရှိတယ်လို့တာဝန်ရှိသူတွေကကောက်ချက်ချပေမဲ့ရုရှားအစိုးရဘက်ကတော့ညှင်းထားပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
PUE ကနေဗိုလ်ဒူးညနေပဲသတင်းတွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာလူမျိုးစုနဲ့ကံအဖွဲ့တွေနဲ့အစိုးရဆက်ဆက်ကြာ290နီးပါးကြောင်တိုက်ခိုက်နေကြတာအဆုံးသတ်သွားဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတွေကိုဒီကနေ့စတင်ကျင်းပနေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအဖွဲ့မိန့်ခွန်းပြောတာပါ
သမိုင်းမှကြောက်ချင်တော့တဲ့လုံမင်းတို့ခုအောင်အောင်လုံနိုင်ဖို့ဘာမှမကြည့်ရဲထူးခြားတဲ့အခွင့်အရေးပဲဖြစ်ပါလေဒီအခွင့်အရေးကိုကျမတို့အားလုံးပညာတတ်တဲ့လုံလဝိရိယရုံနဲ့မိမိရရဆုတ်ကန်ကြည့်အလေးအောင်တဲ့အနာဂတ်တရားပေါ်ထုတ်ကြပါစို့
ကောက်ခွေးဦးစီချုပ်ဘူချုံမူကြီးမင်းအောင်လှိုင်ကလည်းလက်နက်ကန်ပြိပခါတွေအဆုံးသတ်ရေးသူ့ရဲ့အဖွင့်မိန့်ခွန်းမှာအဓိကပြောဆိုသွားပါတယ်ကုလသမဂ္ဂလူမျိုးကြိုဘိုင်ကင်မွန်လည်းဒီကနေ့ဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးအဖွင့်မင်ကွန်ပြောပါတယ်။ရန်ကုန်မြို့အမေရိကန်တန်ရုံကလည်း21ရာစုပင်လုံကိုကြိုဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာပြိပခါတွေအဆုံးသတ်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးထောက်ခံသွားမယ်လို့ဩဂုတ်လ31ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဆိုတဲ့ခေါင်းစဉ်နဲ့ကျင်းပနေတဲ့အခုဆွေးနွေးပွဲကိုဒီကနေ့ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ4ရက်တနင်္ဂနွေနေ့အထိ5ရက်ကြာကျင်းပမှာပါ။
ယာရူကချခံထားရတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်ဖ်ကိုအေးအေးယူဖို့ကြားနာစစ်ဆေးနေတာမှာဒီကနေ့မနေ့အစောပိုင်းမှာတော့နှစ်ဖက်ရှင်းနေပြီးအပြစ်သက်လျှောက်လက်ချက်ပေးကြပါတယ်။အဲ့နောက်မှာတော့မစ္စစ်ရူဆက်ဖ်ကိုယာရူကဖယ်ရှားပြစ်မလားဆိုတာအထက်လွှတ်တော်မှာမဲခွဲဆုံးဖြတ်မယ်လို့ခန့်မှန်းထားပါတယ်
။ Não aceite que o nosso país sofra um golpe parlamentar e uma pessoa honesta
ကျွန်တော်တို့နိုင်ငံမှာလွှတ်တော်ကအာဏာသိမ်းတာမျိုးမဖြစ်ပါစေနဲ့ယူသားတဲ့ဖြောင့်မတ်မှန်ကန်တဲ့လေးစားဖို့ကောင်းတဲ့လူတစ်ယောက်ကိုနိုင်ငံရေးတည်သွားတဲ့အထိဖြစ်တင်ရှုံချတာမျိုးမဖြစ်ပါစေနဲ့အနာဂတ်မှာဒီလိုမဖြစ်အောင်တားဆီးဖို့အတွက်အာဏာရှင်စနစ်ကလှုပ်ခဲတာနောက်ကျွန်တော်တို့ဒီမိုကရေစီကလှုပ်ခဲတာအတွက်စိတ်မကောင်းတဲ့အကြောင်းတရားရုံးကဒီလ်မာရူဆက်ကိုပြောဖို့လိုအပ်ပါတယ်တရားမျှတမှုနဲ့ဒီမိုကရေစီအတွက်ကျေးဇူးပြုပြီးတော့မဲပေးကြပါလို့မစ္စစ်ရူဆက်ရဲ့ရှေ့နေဟိုဆေးအက်ဒဝါဒိုကာဒိုဆိုကပြောသွားတာပါ2014ခုနှစ်သမရရွေးကောက်ပွဲမတိုင်ခင်မှာသူ့ပေါ်ပို့ပြီးတော့လူကြိုက်များစေဖို့အတွက်ဖက်ဒရယ်အစိုးရဘတ်ဂျက်မှာလုံခြုံရေးပြနေတာကိုဖုံးကွယ်ဖို့နိုင်ငံပိုင်ဘဏ်တွေကငွေကိုမစ္စစ်ရူဆက်ဖ်ကတရားမဝင်သုံးစွဲခဲ့တယ်ဆိုပြီးတော့ဆွဆွဲခံထားတာပါသူ့အနေနဲ့ဘာမှမဟုတ်တာမလုပ်ခဲ့ဘူးလို့တနင်္လာနေ့ကထွက်ဆိုလာမှာသမရကညင်းသွားပြီးတော့သူ့ရဲ့တိုက်ခန်းတွေဟာဒီတရားစစ်ဆေးမှုကိုအုံချပြီးသူ့ကိုဖြုတ်ချပြီးတော့ဒီဘရာဇီးနိုင်ငံရဲ့ဒီမိုကရေစီကိုအားနိုင်အောင်လုပ်နေတယ်လို့ဆွဆွဲပြောဆိုသွားပါတယ်ရှင်
အမေရိကန်သမ္မတဘရက်ကိုဘားမားဟာတရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးနဲ့လာအိုနိုင်ငံဗျန်ချင်းမြို့တော်မှာကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့အရှေ့အာရှထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့စက်တင်ဘာလ2ရက်နေ့ကနေ10ရက်နေ့ထိအာရှဒေသကိုခရီးထွက်ဖို့ရှိပါတယ်။အခုခရီးစဉ်ဟာသမ္မတဘားမားအတွက်သူ့ရဲ့သမ္မတတက်တန်းတွင်17ချိန်နဲ့နောက်ဆုံးအကြိမ်မြောက်အာရှခရီးစဉ်ဖြစ်မှာပါ။အာရှပစိဖိတ်ဒေသမှာအမေရိကန်အင်အားချိန်ခွင်ရှာပြန်ထိညှိရေးမဟာဗျူဟာနဲ့ဒီဒေသနဲ့ပတ်သက်ပြီးသူ့ရဲ့သမိုင်းမှတ်တမ်းတွေဘယ်လိုဖြစ်မယ်ဆိုတာမရေမယာရှိနေချိန်မှာပဲအရေးကြီးကိစ္စရမျိုးစုံကိုအခုခီးစဉ်တွင်သမ္မတဥပမာရင်ဆိုင်ရဖို့ရှိပါတယ်။နိုင်ငံခြားရေးမူဝါဒပြန်ချိန်ညှိရေးဟာအမေရိကန်နိုင်ငံရဲ့အနာဂတ်ဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးအတွက်အထူးအရေးကြီးတယ်လို့သမ္မတဥပမာကပြောထားတာပါ။အခုအာရှခီးစဉ်တွင်ပစိဖိတ်သမုဒ္ဒရာဖြတ်မိဖက်ပူပေါင်းဆောင်ရွက်ရေး TPP ကိုအတည်ပြုဖို့သမ္မတဥပမာအနေနဲ့တက္ကသိုလ်တလဲလဲအခိုင်အမာပြောမယ်လို့အင်ပီရိုတာဝန်ရှိသူတွေကပြောပါတယ်။ပစိဖိတ်ရဝန်ကနိုင်ငံ12နိုင်ငံလက်မှတ်ရေးထိုးထားတဲ့ဒီ TPP သဘောတူညီချက်ဟာသမ္မတဥပမာချမှတ်တဲ့အာရှဗဟုပြုမူဝါဒရဲ့စီးပွားရေးဆိုင်ရာအခြေခံအုတ်မြစ်ဖြစ်ပါတယ်။ လက်ရှိသမ္မတရွေးကောက်ပွဲဝင်မဲ့ Republican သမ္မတလောင်း Donald Trump ကရောဒီမိုကရက်သမ္မတလောင်း Hillary Clinton ကပါ TPP ကိုကန့်ကွက်ပြောဆိုထားပါတယ်
။အိန္ဒိယနိုင်ငံအနေနဲ့ American ပြည်ထောင်စုနဲ့ပူးပေါင်းပြီးကမ္ဘာစစ်ခုံမှာပို့ပြီးတော့ကြီးမားတဲ့တာဝန်ကိုယူဖို့ American နိုင်ငံဆိုင်ရာဝန်ကြီး John Kerry ကဒီကနေ့တိုက်တွန်းပြောဆိုပါတယ်။အိန္ဒိယနိုင်ငံရဲ့အကျော်ဆုံးကျောင်းသားတွေကတချို့ကိုနယူးဒယ်လီမြို့တော်ကအိန္ဒိယနည်းပညာတက္ကသိုလ် IIT မှာမိန့်ခွန်းပြောတဲ့အထက်ဝန်ကြီးကယ်ရီကအဲ့ဒါလိုပြောတာပါ။အိန္ဒိယနိုင်ငံဟာကမ္ဘာကြီးတစ်ခုလုံးအပေါ်တက်ရောက်စေတဲ့ကိစ္စရပ်တွေမှာတာဝန်ယူလှုပ်ဆောင်မှုနဲ့အတူအတိမတ်ပြုခံထားရပြီးသားအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့ဝန်ကြီးကယ်ရီကပြောပါရယ်။အကြမ်းဖက်ဝါရကနေရာသီဥတုပြောင်းလဲမှုအထိကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုရင်ဆိုင်တာမှာကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံတစ်ခုအကြားနောက်ထပ်ပူးပေါင်းဆောင်ရွက်မှုတွေဟာမရှိမဖြစ်လိုအပ်တယ်လို့မစ္စတာကယ်ရီကဆိုပါရယ်။ဥဆောင်နိုင်ငံတွေအနေနဲ့ကိုယ်နိုင်ငံကိုကျော်လွန်ပြီးရှိနေတဲ့ချိန်ချောက်မှုတွေကိုအလွယ်တကူလှစ်လူရှုထားလို့မရတဲ့အကြောင်းဘာကြောင့်လဲဆိုတော့အပြန်အလှန်ချိန်ဆက်လွှမ်းခြုံနေတဲ့ဒီနေ့ကမ္ဘာကြီးမှာအဲ့ဒီအန်ရီတွေဟာနေဆက်တွေကိုဖျက်ပြီးတော့မလွှဲမရှောင်သာရောက်လာမှာဖြစ်ကြောင်းဒါကြောင့်မို့အဲ့ဒီအန်ရီတွေကိုအတူတကရင်ဆိုင်ရပါလိမ့်မယ်လို့ဝန်ကြီးကယ်ရီကပြောဆိုသွားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုတိုတိုတင်နယ်မာကင်ဖြူတွေတို့တင်ညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးအနေနဲ့ဒီ27ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ရဲ့ပြောဆိုချက်တွေကိုတင်ပြပေးပါမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်နိုင်ငံရေးအရဆွေးနွေးပွဲတွေကို NCA တနိုင်ငံလုံးအပြစ်ခရဆက်ရေးစာချုပ်ပေါ်အခြေခံပြီးဆောင်ရွက်သွားမှာဖြစ်တဲ့အတွက် NCA TAM မှာအားလုံးပါဝင်နိုင်ဖို့ဆောင်ရွက်သွားမယ်လို့27ရာစုပင်လုံးငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောဆိုသွားပါတယ်။ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဖွင့်ပွဲသတင်းကိုကိုတိုင်းသွားရောက်သတင်းယူနေတဲ့ကိုသားညို့ဦးကပြောပြပေးမှာပါရှင်။
ဒီနေ့ငင်းငင်းညီလာခံဖွင့်ပွဲနေ့ဒီခေါင်းဆောင်နေမိကုံးပြောတဲ့စကားကိုခြုံပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဒီညီလာခံကနေပြီးတော့ရလာမယ်ရလာနဲ့ပတ်သက်ပြီးတော့တစုံတရာစိုးရင်ကျဲတို့မှာရှိကြတာတွေ့ရပါမယ်ဒီရလာပေါ်မှာလည်းတို့အနေနဲ့တော်လေးမျောလင့်ကြီးထားကြတာတွေ့ရပါတယ်ဒါအပြင်ဒီပြည်သူစစ်ကြောင့်ဒုက္ခခံခဲ့ရတဲ့ဒုက္ခတဲ့ပြည်သူတွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းတော်လေးမိမောင်းထိုးပြီးတော့ပြောဆိုသွားတာတွေ့ရပါတယ
် The UNEP Peace Conference 21st Century Pillow is now opened.
မနက်ကမှပြည်ရင်းညီညာရေးကိမဲ့ခဲ့တာကြောင့်ဒုက္ခရောက်ခဲ့ရတဲ့ပြည်သူတွေကိုအမှတ်ရကြဖို့နဲ့နိုင်ငံရဲ့ကောင်းမွေဆိုးမွေတွေကိုခံစားရမယ့်နောင်မျိုးဆက်အတွက်ရည်စူးပြီးတော့ညီညာရေးအတွက်ညှိနှိုင်းလှုပ်ဆောင်ကြဖို့ဒေါက်တာဆန်းစုကြည်ကတက်ရောက်လာသူတွေကိုတိုက်တွန်းခဲ့ပါတယ်။လက်ရှိညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တော့တနင်္ဂနွေလုံးပြစ်ခတ်ရက်စဲရေးသဘောတူညီချက် NCATA အောက်မှာအားလုံးပါဝင်နိုင်ဖို့အတွက်သူ့အစိုးရအနေနဲ့ဆောင်ရွက်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။တနင
်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူညီစာချုပ်Nationwide ceasefire agreement NCA ဆိုတာငြိမ်းချမ်းရေးအတွက်တောင်ကကျမတို့အားလုံးရှေးကြစွာမျှော်မှန်းခဲ့တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ပထမဆုံးခြေလှမ်းဖြစ်ပါလေ NCA နဲ့ပတ်သက်လို့လက်မှတ်ထိုးခဲ့တဲ့အဖွဲ့ကြီးရှိသလိုအကြောင်းအကျောင်းကြောင့်မထိုးရသေးတဲ့အဖွဲ့တွေလည်းရှိနေပါလေနိုင်ငံရေးဆွေးနွေးပွဲတွေဆက်ပြီးပြုလုပ်တဲ့အခါမှာNCA ကိုအခြေခံပြီးဆောင်ရွက်သွားရမှာဖြစ်တဲ့အတွက်ကျမတို့အစိုးရရဲ့လက်ထက်မှာ NCA လက်မှတ်ထိုးဖို့ကြံနေတဲ့အဖွဲ့တွေပါဝင်လမ်းဆိုင်အောင်အထူးအလေးထားပြီးဆောင်ရွက်လျက်ရှိပါလေ
ဖွံ့ဖွဲမှာမိကုံးပြောကြားသူနောက်တစ်ဦးဖြစ်တဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းငင်းငယ်လုပ်ငန်းစဉ်မှာ NCA ကိုအခြေခံဆောင်ရွက်ဖို့သူကတိုက်တွန်းပါတယ်ဒါအပြင်လက်ရှိနိုင်ငံရေးအခြေအနေအရမိမိရဲ့လူလားချက်တွေကိုလက်နက်ကင်လမ်းစဉ်နဲ့ဆောင်ရွက်ဖို့မလိုအပ်တော့ဘူးလို့သူကပြောသွားပါတယ်
။လူအချင်းများကိုနိုင်ငံရေးဒဏ်ကြောင်းရတနည်းအားဖြင့်အစိုးရဖြတ်တော်ဒဏ်ကြောင်းများကသာဒီမိုကရေစီပြည်ထောင်တကြတောင်းဆိုယူကြရမှာဖြစ်ပါတယ်။ဒါအပြင်ဒီမိုကရေစီရဲ့အခြေခံမူများဖြစ်တဲ့လူ့ရေးစွာပြောဆိုခွင့်ရေးသားခွင့်စံတာဖော်ထုတ်ခွင့်အသိပွင့်များဖွဲ့စည်းခွင့်စတို့တွေကိုကြေကြေတက်ပြဆောင်ရွက်နေနိုင်ပြီဖြစ်ပါတယ်ဒီလိုဒီမိုကရေစီတန်းတကြလောကဆောင်ရွက်နေနိုင်ပြီဖြစ်တဲ့အချိန်ဒီအရှင်ဟာမျိုးမှာလက်နဲ့ဆွဲကင်ပြီးဒီလိုလိုချင်တာကိုတောက်ဆိုတာမျိုးလက်နဲ့ကန်ဓာတ်စင်ကိုဖတ်တွေ့ပြီးလူမျိုးဆွဲဒေတာတွေကြီးမားတာနဲ့မိမှုရဲ့ဆန္ဒကိုယ်တာဦးစားပေးပေါ်ဆောင်ခါတိနေတာမျိုးတွေဟာဒီမိုကရေစီရဲ့စံချက်ပဲဖြစ်နေတယ်ဆိုတာကိုအလေးနဲ့သတိပြုမှာဖြစ်ပါတယ်
တက်မတော်ကလက်ရှိကန်ဆွဲထားတဲ့ညီညာရေးမှု6ချက်ဟာသမိုင်းကြောင်းအတွေ့အကြုံနဲ့လက်တွေ့အခြေအနေတွေကိုပေါင်းစပ်ထားတာမို့လို့ဒါဟာစစ်မှန်တဲ့ညီညာရေးအတွက်အထောက်အကူဖြစ်စေမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောပါတယ်။ ဒါပေမဲ့လို့ဒီ KIO ကချင်လွတ်လပ်ရေးအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာကတော့1948ခုနှစ်ကချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေကိုပြည့်စုံအောင်အကောင့်ထဲမဖော်နိုင်တာမို့လို့တိုင်းသားတွေအနေနဲ့ဒီမိုကရေစီရေးဒန်းတူညီမျှရေးနဲ့ကိုယ်ပိုင်ပြတန်းခွင့်တွေဆုံးရှုံးနေရတယ်လို့ပြောသွားပါတယ်။ဒါပေမဲ့လို့ဖရက်ဟာခွဲထွက်ရေးမဟုတ်ဘူးဆိုတာကိုဗိုလ်ချုပ်ကြီးအမ်ဘလာကအသေးစားထောက်ပြပြောပါတယ်။ဒီညီလာခံဖွဲ့ဝဲကိုတယောက်ဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်ကတော့နှစ်ဖက်အပေးအယူရှိရှိနဲ့ဆွေးနွေးကြပြီးတော့စီရေးပြည်ပခါတွေကိုအဆုံးသတ်ကြဖို့သူကတိုက်တွန်းပြောဆိုသွားပါတယ်။
The long civil war has cost numerous lives and robbed successive generations.
နှစ်ရှည်ကြတဲ့ပြည်တွင်းစစ်ကြောင်းလူသက်ပေါင်းများစွာဆုံးရှုံးကြရတယ်လို့မျိုးဆက်အလိုက်လူတွေရဲ့ဂုဏ်သိက္ခာတည်ငြိမ်အေးချမ်းမှုမူရင်းခြေနေတွေပျောက်ွယ်ဆုံးရှုံးခဲ့ရပါတယ်။ခုတော့ရှင်းပါပြီ။မတူကွဲပြားချက်တွေကိုစည်ရည်နီးလမ်းနဲ့ဖြေရှင်းလို့မရဘူးဆိုတာပါပဲ။အခုမျိုးသားရင်ကြားစစ်ရေးလုပ်ငန်းစဉ်မှာပါတဲ့အဖွဲ့အစည်းအားလုံးကိုကျွန်တော်တိုက်တွန်းလိုပါတယ်။ဘယ်သူမှဆိုကိုယ့်ရဲ့ရည်မှန်းချက်အတိုင်းဖြစ်ရမယ်လို့အားလုံးတော့မျှော်လင့်ထားလို့မရပါဘူး။တစ်ဖက်မှာလည်းငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်ဒီလုပ်ငန်းစဉ်မှာပါတဲ့အဖွဲ့အစည်းတိုင်းတစုံတရာအောင်မြင်မှုရှိရမှာလည်းဖြစ်ပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူငင်းချမ်းရေးလုပ်ငန်းစဉ်တွေကိုစတင်ခဲ့တဲ့သမရဦးသိန်းစင်အစိုးရကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကရောကုလသမဂ္ဂအတွင်းမှုချုပ်ကပါအတိမတ်ပြုချီချူးပြောဆိုသွားတာတွေ့ရပါတယ်။ဒီဖွံ့ဖွဲမှာသမရဟောင်းဦးသိန်းစင်မတယောက်ပေမဲ့လို့ဦးသိန်းစင်အစိုးရလက်ထက်ကဒုတိယသမရနှစ်ဦးစလုံးနဲ့ငင်းချမ်းရေးဆောင်ရွက်ခဲ့တဲ့ဝန်ကြီးဟောင်းတွေတက်ရောက်လာတာတွေ့ရပါတယ်။ဖွံ့ဖွဲမှာသမရဦးထင်ကျော်တက်ရောက်ပေမဲ့လို့မိကုံမပြောပါဘူး။အခြားအဖွဲ့မိကုံပြောခဲ့ကြတဲ့ခေါင်းဆောင်တွေကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌ၊မြို့သားလွတ်တော်ဥက္ကဋ္ဌ၊နောက် NLD အနိုင်ကဦးတင်ဦး၊ KIO ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘလာနဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့လို့ဖြစ်ကြပါရတယ်။ဖွံ့ဖွဲပြောဆိုတဲ့ခေါင်းဆောင်အားလုံးရဲ့မိကုံတွေထဲမှာတော့ပြည်တွင်းစစ်တမ်းခံကြရတဲ့တိုင်းသာဒုက္ခသည်တွေရဲ့ခံစားချက်တွေဆုံးရှုံးမှုတွေကိုထည့်သွင်းအလေးပေးပြောဆိုခဲ့ကြပါရတယ်။ဒီကနေ့ဖွံ့ဖွဲကိုအစိုးရတာဝန်ရှိသူတွေတိုင်းဒေသဝန်ကြီးချုပ်တွေနောက်တက်မတော်အရာရှိကြီးတွေတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတိတိကပုံကူတွေပြင်တာဏမန်တွေအတော်များများလည်းတက်ရောက်ကြပါတယ်ပြောရမယ်ဆိုရင်တော့ဒီညီလာခံကနေပြီးတော့ညီညာရေးအတွက်တိပတဲ့အဖြေတော့မထွက်နိုင်သေးပါဘူးဒါပေမဲ့လို့ဒီဖွံ့ဖွဲဟာဆိုလို့ရှိရင်အစိုးရတည်းရဲ့ညီညာရေးလုပ်ငန်းစဉ်တွေခြေလမ်းစတင်လိုက်ပြီးဆိုတဲ့သဘောပါဘာကြောင့်လဲဆိုတော့ဒီညီလာခံကနေပြီးတော့အရင်တော့ကခြားပြီးသားနိုင်ငံရေးမူပေါင်းပြန်လည်ပြင်ဆင်နိုင်ဖို့အတွက်နိုင်ငံရေးဆွေးနွေးချက်တွေစတင်လာမှာဖြစ်တာကြောင့်ပါကျွန်တော်သားညဦးပါနေပြည်တော်ကနေပြည်တော်သတင်းပေးပို့ပါရစေ
။ကိုသားညဦးသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတစ်ဆက်ထဲမှာပဲပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားခေါင်းဆောင်တို့ရဲ့ပြောဆိုချက်တွေကိုလည်းတင်ပြပေးပါမယ်။တိုင်းရင်းသားတွေလက်နက်ကင်တိုက်ပွဲဝင်နေတာခွဲထွက်ဖို့မဟုတ်ပဲဒန်းတူခွင့်ရေးရဖို့အတွက်ဖြစ်တယ်လို့ဒီကနေ့နေပြည်တော်မှာစတင်လိုက်တဲ့ငြိမ်းချမ်းရေးညီလာခံဖွင့်ပွဲမှာတိုင်းရင်းသားခေါင်းဆောင်တွေကထပ်လောင်းပြောကြားလိုက်ပါတယ်။တိုင်းရင်းသားဒေသတွေကစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးဖြေရှင်းကြဖို့တိုက်ပွဲတွေရပ်ဆဲကြဖို့အလေးထားပြောကြားသွားခဲ့တယ်လို့ဒီ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတိုက်တွန်းသွားပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးမှာတိုင်းရင်းသားခေါင်းဆောင်တွေရဲ့အတန်းတွေကိုမှတ်သိငင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
La pare mi
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကိုနေပြည်တော်မှာစတင်ဖွင့်လှစ်တာမှာတော့တနိုင်ငံလုံးအပြစ်ခတ်ရဆဲရေးစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေရော NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့ကိုယ်စားလှယ်တွေပါစုံစုံညီညီတက်ရောက်ခဲ့ကြတာပါညီလာခံအဖွဲ့မှာတော့တိုင်းရင်းသားလက်နက်ကိုင်တွေကတော်လန်ရဲရဲ့ရီမန်းချက်နောက်ငိမ့်ချမ်းရေးလိုလားချက်တွေကိုအလေးအနက်ထားပြောဆိုခဲ့ကြပါတယ်ကချင်လွတ်မြောက်ရေးအဖွဲ့ KAO ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဖန်လာကသူ့ကိုတိုင်းရင်းသားတွေကဗိုလ်ချုပ်ကြီးလို့ခေါ်ပါတယ်လို့အဖွဲ့မိန့်ခွန်းကိုအခုလိုစလိုက်ပါတယ
်အားလုံးမင်္ဂလာပါကျွန်တော်နာမည်ဦးအင်ဖန်လာပါ UNFCA ရဲ့ဥက္ကဋ္ဌနဲ့ KAO ရဲ့ဒုဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ရပါတယ်ကျွန်တော်တို့တိုင်းရင်းသားများတော့ကျွန်တော်ဗိုလ်ချုပ်ကြီးအင်မာလာလို့ခေါ်ကြပါတယ
်ဒါအပြင်တိုင်းရင်းသားတွေလက်နက်ကင်တိုက်နေရတာခွဲထွက်ဖို့အတွက်မဟုတ်ဘူးလို့လည်းညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့ဥက္ကဋ္ဌအဖြစ်လဲတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီးအင်ဘန်လာကထပ်လောင်းပြောပါတယ
်ဗမာမဟုတ်တဲ့ကျွန်တော်တို့တိုင်းရင်းသားတွေလက်နဲ့ဆွဲကင်ပြီးတော်လန်မှုတွေပြုတ်လို့နေကြတာဟာဘာကြောင့်လဲလို့မင်းရှင်ကြပါလိမ့်မယ်ကျွန်တော်တို့ဟာပင်လုံမှာပြုတ်ခဲ့ကြတဲ့ ကတိချုပ်ခဲ့ကြတဲ့စာချုပ်ပါတဘောတူညီချက်တွေကိုပြည့်ပြည့်စုံအောင်အကောင်အထည်မဖော်ခဲ့ကြလို့ကျွန်တော်တို့လူလားတောင်းတတဲ့ဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ကြားသန်းခွင့်တို့ကိုအမခံတဲ့အခွင့်အရေးတွေဆုံးချုံးနေရလို့ပဲဆိုတာကိုပြောလိုပါတယ်
ရွှေနက်ဖြီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကတနိုင်ငံလုံးအဖြစ်ရစာချုပ် NCA ကိုလက်မှတ်မထိုးကြသေးပါဘူးတနိုင်ငံလုံးအဖြစ်ရစာချုပ် NCA မှာလက်မှတ်ထိုးထားတဲ့မြန်မာတပ်တန်းအစီအစဉ်လက်နက်ကိုင်တပ်ဖွဲ့ကရင်အမျိုးသားအစိုးရ KNU ကဗိုလ်ချုပ်ကြီးမူတူဆေးဖို့ကလည်းအဖွင့်စကားပြောပါတယ် NCA ဟာလုံးဝပြည့်ပြည့်စုံမှုမရှိပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အထောက်အကူကောင်းဖြစ်ပါတယ်လို့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောပါတယ်ဒါအပြင်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအတွက်မူနဲ့လုပ်ငန်းစဉ်တွေချမှတ်ဖို့လိုအပ်ချက်ကိုလည်းအလေးအနက်ပြောဆိုသွားပါတယ်
။27ရာစုပင်လုံညီလာခံအပြည့်စတင်ဆွေးနွေးကြမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာမတူကြတဲ့အစွန်းနှစ်ဖက်မှာရှိတဲ့ဖက်ဒရယ်ဘန်ဒိုင်ကိုဂန္ဓာကြီး၅ခုကနေဘယ်အခြေခံကိုစတင်သဘောတူရယူပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့လက်တွေ့အကောင်အထည်ဖော်ကြမဲ့အချိန်ရောက်ရှိလာပြီးဖြစ်ပါတယ်။
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်တွေဘက်ကတော့နှစ်ဖက်ယုံကြည်မှုတိဆောက်ရေးအတွက်စစ်ပြေးစစ်ရှောင်ဒုက္ခသည်တွေအရေးဒီလူတွေကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရရှိဖို့တိုင်းရင်းဒေသစစ်ပွဲတွေရက်စဲရေးတို့ကိုစောင့်ရွက်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းပြောဆိုကြပါတယ်။ဒါအပြင်ရှစ်ဆက်မဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့ပါဝင်တိုက်သူတွေပါဝင်နိုင်ရေးကိုလည်းတိုက်တွန်းပြောဆိုသွားကြပါတယ်ရှင်
။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံပေါ်တိုင်းရင်းသားခေါင်းဆောင်တို့ရဲ့ပြောဆိုချက်တွေကိုမှတ်သိရထိုက်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်လက်ပြီးတော့အခုကျင်းပနေတဲ့ငြိမ်းချမ်းရေးညီလာခံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုလည်းတင်ပြပေးပါမယ်။ဒီကနေ့စတင်ကျင်းပတဲ့27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပါတယ်။ဒီညီလာခံဟာရေရှည်တီမြဲတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်အရေးပါတဲ့ဖြစ်စဉ်တစ်ခုဖြစ်ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာလည်းများစွာအထောက်အကူဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်မြန်ထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးပါပါရှင်
။ NLD အစိုးရအသစ်လက်ထက်မှာဒေါန်ဆန်းစုကြည်ကိုရန်ကြီးမှုကျင်းပနေတဲ့27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုဒီကနေ့မှနေပြည်တော်မှာစတင်ကျင်းပနေပြီးတော့အမေရိကန်ပြည်ထောင်စုကလည်းဒီညီလာခံကိုကြိုဆိုလိုက်ပါတယ်။အမျိုးသားပြန်လည်တင်မြင့်ရေးနဲ့စီးလုံးညီညွတ်ရေးတွေအတွက်အားလုံးပါဝင်တဲ့ဆွေးနွေးပွဲတွေကိုလုပ်ဖို့စိတ်အားထက်သန်ကြတဲ့သူအားလုံးကိုအမေရိကန်ပြည်ထောင်စုအနေနဲ့ချီးကျူးလိုကြောင်းဒီကနေ့မှာပဲရန်ကုန်မြို့အမေရိကန်တန်ယုံကသတင်းထုတ်ပြန်ပါတယ်။ဒီပြည်ထောင်စုငြိမ်းချမ်းညီလာခံဟာနှစ်ပေါင်းများစွာပြည်တွင်းစစ်တမ်းခံခဲ့ရတဲ့မြန်မာနိုင်ငံအတွက်ငြိမ်းချမ်းရေးရည်ရှိတည်တံ့စေဖို့အထောက်အကူကောင်းတစ်ခုဖြစ်တယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်က PUE ကိုပြောပါတယ်
။ This is an important process towards a lasting peace.And the first step in an inclusive political dialogue that can help transform the country into a more democratic
union. ဒီနေ့ကျင်းပနေတဲ့27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးရှိတည်မြဲဖို့အတွက်အရေးပါတဲ့ဖြစ်ရပ်တစ်ခုဖြစ်ပါတယ်။ပြီးတော့ခိုင်မာတောင်တင်းတဲ့ဒီမိုကရေစီနိုင်ငံအဖြစ်အသွင်ကူးပြောင်းရမှာလည်းအထောက်အကူဖြစ်စေပါတယ်။ဒါ့အပြင်မြန်မာလူထုအားလုံးရဲ့ရပိုင်ခွင့်အခွင့်အရေးတွေဒင်းပြေချက်ပြေလေးစားလိုက်နိုင်တဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတစ်ခုပေါ်ပေါက်လာဖို့လည်းပထမခြေလှမ်းတစ်ခုလို့ဆိုရမှာဖြစ်ပါတယ်။
ဒီကနေ့ငြိမ်းချမ်းရေးညီလာခံကိုတနင်္ဂနွေအစ်စ်အပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေကလက်မှတ်မထိုးထားတဲ့အဖွဲ့တွေကတက်ရောက်ခဲ့ကြပါတယ်။ဒါပေမဲ့လို့မဟာမိတ်လက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ကိုကန့်လက်နက်ကိုင်အဖွဲ့တအန်းပလောင် AA ရခိုင်တပ်မတော်အပါအဝင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့တွေကတော့ဒီညီလာခံကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးမတူကွဲပြားမှုတွေကနေအင်အားတွေနဲ့တားဆတာဖြစ်ဖို့ခက်ခက်ခဲခဲစူးစမ်းအားထုတ်နေတဲ့မြန်မာနိုင်ငံအနေနဲ့ဒီညီလာခံကိုတက်ရောက်တဲ့သူတွေနဲ့မတက်ရောက်ကြတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေစီကနေဂရိကဝတ်တွေရဖို့လိုအပ်တဲ့ရည်ရှိစိန်ခေါ်မှုတရက်ကတော့ရှိနေအောင်မှာဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့သတိပြုမိတယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်အာဏာချုပ်ငြိမ်းပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရဖို့အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်
The United States will continue to support this process and those who work in good faith, which includes dedication to the articulation and consideration of differing points of view.
မနက်ငယ်မှဒေသခံပြည်သူတွေအားလုံးအကျိုးရလဒ်တွေလုပ်ပိုင်ခွင့်တွေခံစားနိုင်မဲ့ရရှိတည်တံ့တဲ့ငြိမ်းချမ်းရေးရဖို့ပြည်တွင်းစစ်တွေချုပ်ငြိမ်းမှုမတူညီတဲ့ရှုထောင့်ပေါင်းစုံကနေစစ်စွာတွေးခေါ်မှုတွေပြောဆိုဆွေးနွေးကြပြီးဒီအမြင်တွေကိုလည်းထက်သွင်းစဉ်းစားဖို့အားထုတ်တာအပါအဝင်အကောင်းမြင်ဝါဒနဲ့လှုပ်ဆောင်တဲ့သူအားလုံးတွေအမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
ဒီကနေ့ဩဂတ်လ31ရက်နေ့မှာစတင်ကျင်းပတဲ့28ရာစုပင်လုံးပြည်ထောင်စုငြိမ်းချမ်းညီလာခံကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လွှတ်တော်ဥက္ကဋ္ဌ2ဦးတမရော်ကာကွယ်ဦးစီးချုပ် NCA မှလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုစောင်းဗိုလ်ချုပ်မှုကြီးမူတူစေဖို့နဲ့လက်မှတ်မထိုးထားတဲ့အဖွဲ့တွေကိုစောင်းဗိုလ်ချုပ်ကြီးအင်ပန်လာ NLD ပါတီရဲ့နိုင်ကသူရဦးတင်ဦးနဲ့ကုလသမဂ္ဂအတွင်ရေးမှူးချုပ်ဘန်ကီမွန်းတို့ကအဖွဲ့မှစကားပြောကြားခဲ့ပါတယ်ဒီညီလာခံကိုစက်တင်ဘာလ4ရက်နေ့အထိဆက်လက်ကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ
ညဉ့်ညဉ့်ညီလာခံနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုရဲ့သဘောထားကိုကိုထက်အောင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံဆိုင်ရာ EU ဥရောပတမက်ကတန်အမတ်ရိုလန်ကိုဗျာကလည်းဒီညီလာခံဟာမြန်မာနိုင်ငံညဉ့်ညဉ့်ရရှိရေးအတွက်အခွင့်အလမ်းတစ်ခုဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောဆိုသွားပါတယ်
Of course, the more inclusive the process is, the better for us. We have always taken that position.
အလုံးပါနိုင်လေပိုကောင်းလေဆိုတာတော့သိကြပါတယ်။ကျွန်တော်တို့အရင်ကတည်းကလည်းဒီတိုင်းပဲသဘောထားပါတယ်။ NCO လက်မှတ်မထိုးချင်ရတဲ့အဖွဲ့တွေပဲဖြစ်ဖြစ်ဆွေးနွေးပွဲမှာပါဝင်ချင်ရတဲ့အဖွဲ့တွေကိုပဲဖြစ်ဖြစ်ကျွန်တော်တို့ကလေးစားပါတယ်။ဆွေးနွေးပွဲကိုလည်းအခွင့်အလမ်းတစ်ခုဖြစ်နေရှုမြင်ကြဖို့လည်းတိုက်တွန်းမှုပါတယ်။ဆွေးနွေးဖို့ခွင့်လမ်းလည်းပေးတင်ပါတယ်။ဆွေးနွေးပွဲမှာမပါရင်ကုသဘောထားကိုလည်းပြောနိုင်မှာမဟုတ်ပါဘူး။ဒါကြောင့်လဲစစ်မြေပြင်မှာတိုက်ခိုက်နေမယ့်အစားဆွေးနွေးပွဲမှာလာပြီးမတူတာတွေကိုချပြ80နိုင်အောင်လုပ်ကြရမှာပါကျွန်တော်တို့အနေနဲ့အားလုံးပါဝင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်စေချင်ပါတယ်အခုလည်းပဲအားလုံးနှိပါပါဝင်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်တာတွေ့ရပါတယ
်မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်အမတ်ရိုလန်ကိုဗီယာရဲ့ပြောဆိုချက်ကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်ကျွန်တော်တို့အခုထုတ်လင်းပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဓာတ်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ်နောက်9နာရီကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ရှင
်ဒီမနက်ကမှလူမျိုးစုလက်နက်အဖွဲ့တွေနဲ့စူရဆက်ဆက်ကြား290နီးပါးကြောင်တိုက်ခိုက်နေကြတာအဆုံးသတ်သွားဖို့ရည်ရွယ်တဲ့ဆွေးနွေးပွဲတွေကိုဒီကနေ့စတင်ကျင်းပနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကုလသမဂ္ဂအတွင်းဗိုလ်ချုပ်ဘန်ကင်မွန်းစတဲ့ပုဂ္ဂိုလ်တွေဒီကနေ့ဖွင့်ပွဲမှာဖွင့်ပြခွင့်ပြောကြပါတယ်။ရန်ကုန်မြို့အမေရိကန်တိုင်ယုံကလည်း27ရာစုပင်လုံကိုကြိုဆိုတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာပဋိပက္ခတွေအဆုံးသတ်ပြီးရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးအားပေးထောက်ခံသွားမယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းမှာ IS အစွန်ရောက်အဖွဲ့ရဲ့အဆင့်အမြင့်ဆုံးခေါင်းဆောင်တဦးကိုပြစ်မှတ်ထားပြီးညွန်မောင်းဖွဲ့ကလီကျောင်းကနေတိုက်ခိုက်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကပြောပါတယ်ဒါပေမဲ့အဲ့ဒီလူတည်သွားပြီဆိုတာမျိုးဆက်မပြောတော့ဘဲဒီတိုက်ခိုက်မှုရဲ့ကြလတ်ဟာစစ်သွေးကြောအဖွဲ့ကိုအပြင်းထန်ထိုးနှက်မှုတစ်ခုဖြစ်ပွဲရှိတယ်လို့ပဲပြောပါတယ်အဘူမိုဟာမက်အယ်ဒန်ဒီတည်ဆုံသွားပြီဆိုတာကို IS အဖွဲ့ကအင်္ဂါနေ့မှာကြေညာပါတယ်အာလဘိုမြို့ကိုတိုက်ခိုက်နေတာကိုပြန်တိုက်နေတဲ့စစ်စင်ရေးတွေကိုစစ်ဆေးနေရင်တည်ဆုံသွားတာလို့ပဲပြောပါတယ်ဆီးရီးယားနိုင်ငံတိုက်ပွဲတွေအတွင်းဓာတုလက်နက်တွေကိုတရားမဝင်အသုံးပြုကြတဲ့သမရအာဆက်အစိုးရနဲ့ IS စစ်သွေးကြောအဖွဲ့တွေအနေနဲ့ဘယ်လိုရည်ရွယ်ဆောင်ရွက်မှုတွေနဲ့ကြုံတွေ့ရနိုင်မလဲဆိုတဲ့အလားအလာတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှာစပြီးဆွေးနွေးနေပါတယ်။ဒီကနေ့စတင်တဲ့လူမျိုးရေးကောင်စီဆွေးနွေးပွဲတွေကိုတော့ဓာတုလက်နက်ဓာတ်မြေဆိုင်ရာအဖွဲ့ OBCW ရဲ့ပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့ကလည်လာထားတဲ့အစီရင်ခံစာကိုအဓိကအခြေခံပြီးဆွေးနွေးကြမှာပါ။2014ခုနှစ်ကနေ2015ခုနှစ်တွင်ဆီးရီးယားနိုင်ငံကဒေသခုနှစ်ခုမှာဖြစ်တဲ့ဓာတုလက်နက်တုံးတိုက်ခိုက်မှု6ခုကိုဒီအထူးစုံစမ်းစစ်ဆေးရေးအဖွဲ့ကလည်လာတုံသက်တင်ပြထားပါတယ်။လူမလာမှာကျင်းပမဲ့အမေရိကန်ထက်လူတော်ရွေးကောက်ပွဲတွေမှာပြန်ပြီးအရွေးခံရဖို့ကြိုးစားနေတဲ့ရီပူဘလစ်ကန်ထက်လူတော်မှဂျွန်မက်ကိန်းနဲ့မာကိုရူဘီယိုတို့ဟာအင်္ဂါနေ့ကလုပ်တဲ့ပါတီတွင်းအကြိုရွေးချယ်ပွဲတွေမှာအသီးသီးအနိုင်ရသွားကြပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမတ်သိန်ကြီးထိုက်ပစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နီကီဗန်နိုဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ7 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.